အခုလိုမျိုးဒေါက်ဆန်းစုကြည်ကိုလူရဲ့အတိအကျသတ်မှတ်မထားဘူးလို့ဆိုပြီးမြန်မာစစ်ဆေးရေးဘက်ကပြောဆိုလာတဲ့ပတ်သက်လို့အာရှလူခွင့်ရေးဖွဲ့တွေကရောဘယ်လိုသဘောထားရှိပါသလဲ။ဦးသိန်းထိုင်ဦးကြီးဒါနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းဖြစ်သေးလားခင်ဗျ။
ဟုတ်ကဲ့ဦးသားညူဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးကော်မရှင် AHRC ကိုဆက်သွယ်မေးမြန်းကြည့်တော့သူတို့ကဒါနဲ့ပတ်သက်လို့မှန်းဟောပါဘူးတဲ့ဒါပေမဲ့ထိုင်းစိုးရကဒေါအောင်ဆန်းစုကြည်နဲ့မြန်မာပြည်အမျိုးသားပြန်လည်တင်းနေရေးအကြောင်းတွေပြောနေတာကထိုင်းစိုးရရဲ့နိုင်ငံရေးကစားရတာဖြစ်တယ်ဆိုပြီးတော့ဝေဖန်ပါတယ် AHRC အဖွဲ့ရဲ့သတင်းနဲ့တင်ကြားရေးရာရှိ Miss Kim Soo Yee ကိုကျွန်တော်ဆက်သွယ်မေးကြည့်တော့သူကခုလိုပြောပါတယ်
HRC, we think that it is not surprising at all that there is no timetable for the release of Aung San Suu Kyi.
ဒေါက်တာဆန်းစုကြည်ကိုလွတ်ပေးရေးအတွက်အချိန်ကန့်သက်သက်မထားဘူးဆိုပြီးမြန်မာစစ်အစိုးရကပြောဆိုလာတဲ့ပတ်သက်လို့ AHRC အာရှလူခွင့်ရေးကော်မရှင်အနေနဲ့မှန်းအောမိဘူးလို့ပြောသွားတာပါမြန်မာစစ်အစိုးရဘက်ကဘယ်တော့မှအချိန်သတ်မှတ်တာမရှိတဲ့အတွက်စစ်အစိုးရစီကဖျော်လင့်တယ်မူလို့သူမကဆိုပါတယ်ဒါပေမဲ့အန်ဟောစရာကောင်းတာကထိုင်းဝန်ကြီးချုပ်နဲ့ထိုင်းနိုင်ငံဂျာယီဝန်ကြီးကမြန်မာပြည်ရဲ့ဒီမိုကရေစီနဲ့လူခွင့်ရေးအခြေအနေကိုရုတ်တရက်ကြီးပါကြောင့်ထူးထူးခြားခြားစိတ်ဝင်စားတယ်ဆိုတာပါပဲဒီကိစ္စဟာထိုင်းဒုတိယဝန်ကြီးချုပ်ဆူရာကီရဲ့စတီယာထိုင်းကုလသမဂ္ဂတွင်မှုချုပ်ယာဒူးကိုရှားဖို့ကြိုးစားနေတာနဲ့ဆက်ဆက်နေရဲဆိုပြီးသူကရှင်းပြသွားတာပါပြီးခဲ့တဲ့သတင်းပတ်ကုန်လုံးကမလေးရှားနိုင်ငံကွာလာလမ်ပူးမှာထိုင်းဒုတိယဝန်ကြီးချုပ်ဆူရာကီရဲ့ကသူသာကုလသမဂ္ဂတွင်မှုချုပ်ယာဒူးကိုရှားခဲ့မယ်ဆိုရင်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတိုးတက်အောင်ဆောင်ရွက်မယ်ဆိုပြီးပြောခဲ့ပါတယ်တကယ်တမ်းကျတော့ထိုင်းနိုင်ငံဟာမြန်မာပြည်ရဲ့လူခွင့်ရေးအခြေအနေတိုးတက်အောင်ဘာမှလောက်တာမတွေးရဘူးလို့ Miss Kim Soo Yee ကပြောပါတယ်ထိုင်းနိုင်ငံအနေနဲ့ကုလသမဂ္ဂအတွင်းမှုချုပ်ယာဒူးကိုအရေးချင်းပြည့်မီပါတယ်ဆိုတာကိုပြချင်လို့မြန်မာပြည်ကိုတော့ပြည်မြန်မာဒီမိုကရေစီရေးအကြောင်းတွေပြောနေတာပါဒါထိုင်းနိုင်ငံရဲ့နိုင်ငံရေးကစားရတာဖြစ်ပါတယ်လို့ AHRC အနေနဲ့ယုံကြည်တဲ့အကြောင်းပြောဆိုသွားတာဖြစ်ပါတယ်ဒေါက်တာသူကြီးကိုလွတ်ပေးရေးနဲ့ပတ်သက်လို့အချိန်ကန့်အတွက်ကိုမြန်မာစစ်အစိုးရကမပြောနိုင်တာနဲ့ပတ်သက်ပြီးတီဗီဆိုင်ရာလူချင်းချမ်းသာ권ဖွဲ့ကြီးအနေနဲ့ဆိုရင်လည်းအကြောင်း Amnesty International ဖွဲ့ကိုဆက်သွယ်မေးမြန်းတော့ကလည်း Amnesty International ဖွဲ့ကတာဝန်ရှိသူတယောက်က PO ကိုပြန်ပြောပါတယ်ဦးသားညုံခင်ဗျာ